ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲစောင့်ကြည့်မကြာခင်ကပိတ်ပင်ခံခဲ့ရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလူရှာမှုအဖွဲ့ Face ကိုပြန်ခွင့်ပြုလိုက်ပါပြီဘလို့ဖြစ်သွားတာပါလဲ Face အဖွဲ့အနေနဲ့ဒီပေါ်ဘလို့သဘောထားပြီးဒီနေ့ August 17ရက်နေ့ပြည်တော်မှာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC နဲ့သွားဆွေးနွေးတဲ့အခါဘာတွေဆွေးနွေးဖို့ရှိနေပါလဲဒီပေါ် Face အဖွဲ့ရဲ့အမှုဆောင် Directorစာရေးကြော်စာမြင့်ကိုမေးမြန်းထားပါလေ
။ဟုတ်ကဲ့စာရေးကြော်စာမြင့်ခင်ဗျာကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲမှာဒီစောင့်ကြည့်လေးလာဖို့ပေါ့နော်အရင်ခွင့်ပြုချက်ပိတ်ခဲ့ရကနေအခုတော့ပြောင်းပြီးတော့ပြန်ခွင့်ပြုပေးမယ်လို့ကြားလို့ဘယ်လိုဖြစ်သွားလဲဆိုတော့နည်းနည်းလေးရှင်းပြပေးပါလား
။ဒီရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုဒီပြီးခဲ့တဲ့ဇူလိုင်လမှာကျွန်တော်တင်တယ်။ဇူလိုင်14ရက်လောက်မှာတင်တယ်ကျွန်တော်တို့ဒီကိုဇူလိုင်30ရက်နေ့နေ့စွဲနဲ့စောင့်ကြည့်လေးလာခွင့်မပြုဘူးဆိုပြီးတော့မှကျွန်တော်တို့စာရောက်ပါလေ။အဲအဲ့ဒါပြီးတော့မှရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တယ်လီဖုန်းအဆက်အသွယ်ရပါတယ်ဗျ။ပြည်သူ့ကော်ပွဲကော်မရှင်နဲ့ကြားမှုချက်ကကျွန်တော်တို့ကိုတယ်လီဖုန်းဆက်ပြီးတော့ကြောင်းကြပါတယ်။ကျွန်တော်တို့ကိုစောင့်ကြည့်လာခွင့်ပြန်ပေးမယ်လို့ပြောပါတယ်။ဆိုကျွန်တော်တို့ကိုအင်္ဂါနေ့မှာနေပြည်တော်ကိုလာဖို့လည်းကျွန်တော်ပြောထားပါတယ
်။ Okay ။အဲ့တော့အခုဒီနေရာမှာဘာကြောင့်အခုလိုဆုံးဖြတ်ချက်ပြောင်းသွားလဲထင
်လဲ။အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူး။ဒါပေမဲ့လည်းကျွန်တော်တို့ဒီလိုကော်မရှင်နေနဲ့ဒီလိုစောင့်ကြည့်လာခွင့်ပြန်ပေးမယ်ဆိုရင်ဆုံးဖြတ်ချက်ပြောင်းတာတော့ကျွန်တော်တို့ကြိုးစားပါတယ်။နောက်ပြီးတော့ကျွန်တော်စဉ်းစားပေါ်လေပို့ပြီးတော့အရေးကြီးတဲ့ကိစ္စကျွန်တော်ဆောင်ကြည့်ကြတာကွင်းကဥပဒေနဲ့ဥပဒေမူပေါင်းဒီဥပဒေထဲမှာမရှိတဲ့အတွက်ကြောင့်မလို့ကော်မရှင်ပြောင်းလဲဖြစ်တိုင်းမှာကျွန်တော်ဆောင်ကြည့်လက်ကွင်းရမလားမရဘူးလားဆိုတာဒီနေ့နဲ့ကျွန်တော်တို့စူးစမ်းနေရတာဖြစ်တာဒါကြောင့်မို့ကျွန်တော်အမြဲတမ်းဆောင်ကြည့်လက်ကွင်းကိုအကောက်ွယ်ဥပဒေရအကောက်ွယ်ပေးအောင်ဥပဒေမူပေါင်းနဲ့ထည့်ထားတဲ့နယ်လို့ကျွန်တော်ပြောတယ်နောက်တစ်ခုကကျွန်တော်လည်းဒီဆောင်ကြည့်လက်ကွင်းကိုအဖွဲ့အကြီးအသေးမဖို့နေရှိမှနိုင်ဘယ်လိုရှိမှဆိုတာမျိုးတက်တတ်တာလည်းဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ဘယ်အဖွဲ့အစည်းကိုမှဆောင်ကြည့်လက်ကွင်းပေးဖို့ကိုလုတ်တဲ့နယ်လို့လည်းကျွန်တော်တို့ဟိုမြင်ပါတယ်ဗျ။ဟု
တ်ကဲ့အဲ့တော့ဒီနေရာမှာအရင်အကြောင်းပြခဲ့တဲ့ဒီမှတ်ပုံမတင်တဲ့ကိစ္စတို့နောက်တခြားကိစ္စတွေရောပြောခဲ့တာရှိလား
။ဆိုကျွန်တော်တို့အခုအကြမ်းမြင့်တရတော့ကျွန်တော်တို့ကိုစောင့်ကြည့်ရတော့ပြန်ပြေးမယ်။နောက်ပြီးတော့မှကျွန်တော်တို့ရဲ့တင်းဖွယ်မှုပေါ်တဲ့ကိစ္စနဲ့ပတ်သက်လို့ရှင်းနေစရာရှိတယ်လို့ပြောပါတယ်။ဆိုကျွန်တော်တို့အဲ့ဒါတော့နေပြည်တော်ရောက်မှာပဲပို့ပြီးတော့အသေးစိတ်တရမှာ close ရောအကြမ်းမြင့်အသေးစိတ်တော့ကျွန်တော်မပြရသေ
း။ဟုတ်ကဲ့အရင်တော့တော့ညစ်ပယ်ခဲ့တာကဒီတရားဝင်အဖွဲ့အစည်းမှတ်ပုံမတင်ထားလို့ပေါ့နော်နောက်တစ်ခုကတော့ဒီအဖွဲ့အစည်းမှတ်ပုံတင်ဖို့ထောက်ခံချက်တောင်းရမှာလေနိုင်ငံခြားဝင်ငွေလက်ခံမှုနဲ့နောက်ရွေးကောက်ပွဲကော်မရှင်လုပ်ငန်းကိုကူညီတာမှုပဲနဲ့စောင့်ကြည့်တာဖြစ်တယ်ဆိုတာမျိုးအကြောင်းပြန်ခဲ့တယ်လို့ကြားပါတယ
်ဟုတ်ပါ
ဟုတ်ကဲ့အဲ့ဒီအနေထားရော
ဟုတ်ပါတယ်ဗျဟုတ်ပါတယ်အရင်ကျွန်တော်တို့အဲ့ဒီတိုင်းပါပဲကျွန်တော်တို့ကိုဒီစောင့်ကြည့်ပထမဆုံးကတော့ကျွန်တော်တို့အတင်းဖွဲ့မှုပုံတင်ပြီးထောက်ခံစာတောင်းတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်လျက်ဖွဲ့ဖြစ်တဲ့ပြည်သူ့ကော်မရှင်ကိုကုညီပုံပေါ်ရဖွဲ့မှုတော့ဖွဲ့မှုတော့မပေးနိုင်ဘူး။နောက်စောင့်ကြည့်ရောက်ပဲစောင့်ကြည့်လာဖို့အတွက်ကကျတော့လေကျွန်တော်တို့ကတင်းဖွဲ့မှုပုံတင်မရှိဘဲနဲ့နိုင်ငံခြားကအထောက်ပံ့ရန်ပုံကိုလက်ခံတဲ့အတွက်ကြောင့်မလို့ခွေမှုပေါ်နဲ့ကုညီမျိုးပူဒါကြောင့်မလို့စောင့်ကြည့်တယ်ကိုမပေးနိုင်ဘူးလို့ကျွန်တော်တို့ပြောခဲ့တဲ့ပုံပါပဲ။ဆိုတော့အခုကတော့ဟုတ်တာဒါဒီကိစ္စကဒါပြဿနာမရှိတော့ဆိုတဲ့ဘောလို့ကျွန်တော်ယူဆတယ်။အမှန်ကတော့ကျွန်တော်တို့ဇူလိုင်လ18ရက်နေ့မှာလေကပြည်တော်စုကော်မရှင်နဲ့ရပ်တက်ဖွဲ့စည်းပြည်ဆောင်ပွဲမှာပြည်တော်စုကော်မရှင်ကကျွန်တော်ပြောခဲ့ပြီးသားပါ။အဲကျွန်တော်တို့ဒီစောင့်ကြည့်လေးလာဖို့အတွက်ကောအပြည့်ပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ကောဒီတင်းဖက်မပေါ်နေရမလို့အပူတင်းဖက်မပေါ်နေရှိစရာမလိုဘူး။ဘယ်ဖွဲ့စည်းဆိုလွန်းလွန်းလုပ်ခဲ့ရမယ်လို့ပြောပြီးသားပါ။ပြောပြီးသားကပုံမှန်ကကျွန်တော်တို့ဒီဆုံးဖြတ်ချက်ကြောင်းမှရတဲ့ပုံပါပဲ
။ဟုတ်ကဲ့အဲ့ဒီတော့ဒီနေ့အင်ကာနေနေပြီးတော့မှဘာတွေဆွေးနွေးဖို့မှန်းထားလဲ
။အဓိကတော့ကျွန်တော်တို့စောင့်ကြည့်လေးလာခွင့်နဲ့ပတ်သက်လို့ပြန်ပေးမယ်ဆိုတာနဲ့ပတ်သက်ကျွန်တော်တို့ကြည့်တယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘာတွေအဲတင်းချက်လေးကျွန်တော်ထပ်ပေးဖို့လိုသလားမလိုဘူးလား။နောက်ပြီးတော့ကျွန်တော်တို့စောင့်ကြည့်လေးလာခွင့်ကိုရောကျွန်တော်ဘယ်လိုလိုလိုစောင့်ကြည့်ခွင့်ရမလဲ။အဲ့ဒါကိုကျွန်တော်အဓိကထားပြီးဆွေးနွေးမယ်။နောက်ပြီးတော့မှကျွန်တော်တို့ဒီခုနကတင်းဖက်မပေါ်နေပေးမယ်ဆိုရင်တော့ကျွန်တော်ဘာအကန့်အသတ်ရှိမလဲအဲ့ဒါလည်းကျွန်တော်အဓိကထားပြီးဆွေးနွေးမယ်လို့ကျွန်တော်တို့ပြောစဉ်းစားထားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုင်ရကျော်စောင့်မြင့်ကျွန်တော်ဝင်းမင်ပါ